ကုလသမဂ္ဂအထွေထွေညီလာခံကနေပြီးရုရှားယူကရိန်းရေးကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ပြက်ပြက်သားသားရှုံးချပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်လည်ရုပ်သိမ်းဖို့ဗုဒ္ဓဟူးနေ့မှာဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း182နိုင်ငံကဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့တာပါ။142နိုင်ငံကထောက်ခံခဲ့ပြီးသူရဲ့မဟာမိတ်၄နိုင်ငံဖြစ်တဲ့ဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးရီးယား၊အီရီထရီးယား၊စုစုပေါင်း၅နိုင်ငံကကန့်ကွက်မဲပေးခဲ့ပါတယ်။35နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။အဲ့ဒီအထက်မှာတရုတ်၊ပါကစ္စတန်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊အီရန်၊အီရတ်၊ကွန်ဂို၊ကျူဘာစတဲ့နိုင်ငံတွေပါဝင်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနဲ့ဗီယက်နမ်နိုင်ငံတွေကမဲမပေးကြဘဲကမ္ဘောဒီးယားအပါအဝင်အာဆီယံနိုင်ငံအားလုံးကထောက်ခံမဲပေးခဲ့ပါတယ်။မဲပေးသူစရင်မှာတန်မတ်ကြီးဦးကျော်မိုးတွန်ဆက်လက်ကိုစားပြုထားတဲ့မြန်မာနိုင်ငံနေရာမှာဒီအဆိုကိုထောက်ခံကြောင်းဖော်ပြထားပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကတော့ရုရှားယူကရိန်းအရေးကိုကျူးကျော်တိုက်ခိုက်တာကိုထောက်ခံကြောင်းပြီးခဲ့တဲ့ရက်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလိုပဲကုလသမဂ္ဂမှာအငြင်းပွားမှုတွေဖြစ်နေတဲ့အာဖဂန်နိုင်ငံကလည်းထောက်ခံမဲပေးခဲ့ပါတယ်။ကုလသမဂ္ဂညီလာခံရဲ့သဘောထားကိုအကျယ်လောင်ဆုံးနဲ့အရှင်းလင်းဆုံးဖော်ပြလိုက်တာပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကုလသမဂ္ဂညီလာခံရဲ့တုံ့ပြန်ချက်ကအလွန်ကိုပဲအင်အားရှိပါတယ်လို့ကုလသမဂ္ဂဆိုင်ရာယူကရိန်းတန်အမတ်ကြီးကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။